ုပ်ချုပ်ရေးကောင်စီကလှိုင်သာယာမြို့နယ်ပါဝင်ရန်ကုန်တိုင်းနယ်ကမြို့နယ်တချို့ကိုစစ်အုပ်ချုပ်ရေးနယ်မြေတွေအဖြစ်နဲ့ကျင်းပလိုက်တာပါမတ်လ14ရက်နဲ့15ရက်နေ့ကလှိုင်သာယာပါဝင်မြို့နယ်တချို့မှာဆန္ဒဖော်ထုတ်နေကြတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းပစ်ခတ်မှုကြောင့်အနည်းဆုံးလူ90သေဆုံးခဲ့ရပြီးလူရာနဲ့ချီတန်ရာရခဲ့ပါတယ်စစ်အုပ်ချုပ်ရေးကျင်းပခံထားရတဲ့လှိုင်သာယာမှာစစ်အုပ်ချုပ်ရေးကောင်စီဘက်ကဆန္ဒဖော်ထုတ်မှုတွေကိုအချိန်မြင့်ဖြိုခွဲမှုတွေရှိနေတယ်လို့နေညာပြစ်ခတ်မှုတွေရှိနေတာကြောင့်ဘယ်ချိန်တနက်မှန်မလဲဆိုတာကြောက်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုစစ်အုပ်ချုပ်ရေးကျင်းပထားတဲ့အချိန်ဖြစ်နေတာကြောင့်တနေရာနဲ့တနေရာလမ်းပန်းသွားလာရခက်ခဲနေတယ်လို့ထိခိုက်ဒဏ်ရာရတဲ့သူတွေကိုကူညီကယ်ဆယ်ပေးဖို့ဝင်ခွင့်မပေးတာတွေရှိတဲ့အတွက်ကူညီကယ်ဆယ်ပေးဖို့ခက်ခဲနေတယ်လို့လူမှုကယ်ဆယ်ရေးအဖွဲ့ဝင်တဦးကပြောပြပါတယ
်ဒီချက်သူတို့တွေကရကုန်ထမအောင်ကိုတော်နေမိဖြစ်တာပြတော့ကျွန်တော်လမ်းကြောင်းတော့ပြစ်ဆူထားတဲ့နေရာလို့ရှင်းနေချင်ရင်ရှင်းရစ်တက်ကမမေ့မီအကုန်ပြစ်ထုတ်သွားတော့အကုန်လုံးရမ်းမမနဲ့ပြစ်ထုတ်သွားတော့ထိရုပ်ပြများတော့ကျွန်တော်တို့လမ်းထဲမှာနေပဲရကုန်ထမနေတဲ့လူတွေကိုတော့မင်းလည်းမကောပြစ်ချတော့တော့ရှင်းနေတဲ့လူတွေရောကိုကိုရှိကိုထိုင်နေတဲ့လူတွေအကုန်ထိရပြချီကုန်ရမြဆေးုံတဲ့နေပေါ်ရတော့ရရှိချီနေတာဘာချင်းနေလို့ဖြစ်တယ်ဆိုတော့အခုကျောင်းညာခဏကျတော့တက်ပြဖို့ပြောထားတာပေါ့လေ
နောက်ထပ်ခက်ခဲကြုံနေရတဲ့နေရာကတော့စစ်အုပ်ချုပ်ရေးကောင်စီဘက်ကစစ်အုပ်ချုပ်ရေးနယ်မြေအဖြစ်ကျင်းပထားတဲ့ရွှေပြည်သာမြို့နယ်ဖြစ်ပါတယ်။လက်တလုံးမှာတော့ပြီးခဲ့တဲ့ရက်ပိုင်းဖြုတ်ခွင်းမှုတွေကြောင့်ကြာဆုံးသွားတဲ့သူတွေတင်းကြို့ဖို့ရာလူစုလူဝေးပြုလုပ်ခွင့်မပေးတာနဲ့အခုအချိန်ထိတည်ဆုံးသွားသူတွေရဲ့ရုပ်အလောင်းကိုထုတ်မပေးသေးတာကြောင့်တကြို့ဖို့အခက်ခဲကြုံနေရတယ်လို့ရွှေပြည်သာအကြမ်းဖက်ဖြုတ်ခွင်းမှုမှာကြာဆုံးသွားရသူဦးဖြိုးစော်လင်းရဲ့ဇနီးက VOA ကိုပြောပြပါတယ်။
မအဲဘာလို့ဘာလို့ဖြစ်နေလဲဆိုတော့သူတို့လုပ်ပြီးတဲ့အတိုင်းနေပဲလိုက်လုပ်ပြီးစီမံပြီးလိုက်ပြန်လာတယ်မြို့ညာပို့တော်တော့ဘာလို့မှလုပ်လို့မရအောင်အခုအဲခိုက်ခါလေးပါကျွန်တော်ကဘာမှလည်းမရှိနေရသေးဘူးတကယ်မှလည်းငွေကြီးအစ်တက်လာကြတော့ဘာမှလည်းမလုပ်ရသေးဘူးဟိုကလည်းဒီကအကုန်လုံးကဒီနေ့တပြန်ရဲထားသူကအဲ့လိုမထားတတ်ဘူးလေအေးချမ်းပါဆိုတော့ကျွန်တော်တို့ကအားကြီးကြီးလုပ်နေရတယ်ဒီနေ့၃ရက်ကြည့်ရဒီမှာတော့အခုချိန်ကြီးအေးထွက်လာတယ်သူအဲ့ဒါစောင့်နေရတာအချင်းစီစီရတယ်ကဘာလို့မှစီစီလို့မရအောင်သူတို့အကြောင်းပြချက်သွားလဲမပေးရဘူးမှလည်းဒါအမှန်နဲ့ချက်ဖို့လဲချက်ဘူးဒီတော့မရဖြစ်ရတာပေါ့နော်သူလောက်ကောင်ခိုင်းစားနေရတယ်မိမတရားပဲခိုင်းစားချက်အနေနဲ့ပြောရရင်တော့ဒီကုသနာဖြစ်တယ်
။ဆိုင်သာယာဘက်မှာလည်းတည်ဆုံသွားရတဲ့မိသားစုတွေရဲ့ပြောဆိုချက်အရဆိုရင်တိုက်ခတ်မှုကြောင့်လူ86ဦးတည်ဆုံခဲ့ရပြီးတော့ဒီကနေ့မတ်လ16ရက်နေ့မှာတော့လူ40ကျော်ကိုထိမ်းမင်းတုတ်တံမှာတင်းကြို့ဖို့ရှိနေပါတယ်။စစ်အုပ်ချုပ်ရေးကြီးညာထားတာကြောင့်တည်ဆုံရင်လုံဆောင်လေးရှိရတယ်။ရိုးရာဓလေ့ထုံးတမ်းတွေကိုလုံဆောင်ခွင့်မရပဲတည်ဆုံသူတွေကိုတင်းကြို့နေရတယ်လို့မိသားစုဝင်တွေကပြောပါတယ်။မန္တလေးမြို့မှာတော့တပိတ်ဆင်ကြောင်းတစ်ခုဖြိုခွင်းခံရခြင်းကြာဆုံးခဲ့ရတဲ့ကိုနိုင်မင်းကိုရဲ့ရုပ်လောင်းကိုထုတ်ယူခွင့်မပေးလို့မိသားစုဘက်ကတင်းကြုံခွင့်မရဘဲရက်လေဆွန့်သွက်ခဲ့ရတယ်လို့အသက်19နှစ်အရွယ်မောင်လင်းထက်ဆိုသူတဦးကလည်းတိတ်ဆုံးခဲ့ပြီးရုပ်လောင်းထုတ်မပေးတာကြောင့်မိသားစုကရုပ်လောင်းမပါဘဲတင်းကြုံခဲ့ရတာရှိပါတယ်။စေုပ်ချုပ်ရေးကောင်စီကအရက်သားဆွေရကနေအာဏာသိမ်းခဲ့တာအခုဆိုရင်ရပ်ပေါင်း54ရက်ရှိလာပါပြီ။ဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းတာကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့တိတ်ဆုံးသွားရသူပေါင်း200လောက်ရှိနေပြီးတော့ထိခိုက်ဒဏ်ရာရသူဖမ်းဆီးခိမ့်သိမ်းခံရသူကတော့ထောင်ထဲချပြီးအများအပြားရှိနေပါတယ်ရှင်။